Bangladesh နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ Rohingya Muslim ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ခိုင်မာထိရောက်တဲ့ဆုံးဖြတ်ချက်ချမှတ်ပြီးဖြေရှင်းကင်တွယ်သွားဖို့လိုတယ်လို့ဒီကနေ့စတင်တဲ့ပိုယမ်းမင်းကြီးရဲ့ Bangladesh နိုင်ငံခီးစဉ်အစမှာပဲတိုက်တွန်းမိကြလိုက်ပါတယ်ပိုယမ်းမင်းကြီးခီးစဉ်ကနေ Rohingya ဒုက္ခသည်အကြတဲကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်တာရှိနေတဲ့အကြောင်းAP သတင်းကိုအခြေခံပြီးမက်ကင်ဖြူထွေးကပဲပြောပြမှာပ
ါမြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုကြွားချီလာတဲ့ကက်သလစ်သာသနာပိုင်ပုပ်ယဟန်မကြီးဖရန်စစ်ဟာသူ့ရဲ့ခီးစဉ်အစမှာပဲမြန်မာနိုင်ငံအတွင်းကအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့သူ့ရဲ့မိဂိုးအတွင်းမှာထည့်သွင်းဟောကြားသွားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတော့တိုက်ရိုက်သုံးလုံးမသွားပဲရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအရေးကံတွေရမှာထိရောက်ရောက်ဆုံးဖြတ်လှုပ်ဆောင်သွားကြဖို့ပုတ်ရဟန်းမင်းကြီးကတိုက်တွန်းသွားပါတယ်
။ Nei messi scorsi lo spirito di generosità
ဒီချက်တဲကြီးကိုကံတွေပြင်းထန်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြဖို့အရေးကြီးပါတယ်။လူတွေအများအပြားအုတ်ရင်ဆွတ်ခွာထွက်ပြေးရတဲ့အခြေအနေကိုရောက်စေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းကင်တွယ်တာအပြင်ဒုက္ခသည်တွေအတွက်အရေးပေါ်စာနာမှုအကူအညီတွေထိရောက်ရောက်ပေးနိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးအပ်သွားဖို့အရေးကြီးပါတယ်လို့ပုတ်ရဟန်းမင်းကြီးကမိန့်ကြားသွားခဲ့တာပါမြန်မာနိုင်ငံအတွင်းအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်6သိန်းကျော်ကိုလူသားချင်းစာနာစိတ်နဲ့လက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအထူးကျေးဇူးတင်တဲ့အကြောင်းလဲပုံဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။တက္ကမျိုးတော်ကိုဆက်ရောက်လာတဲ့ပုံဟန်မင်းကြီးကိုခရီးဥချိုပြုခဲ့တဲ့ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်ကလည်းအခုလိုပြောပါတယ
်။ Our people had welcomed them with open heart, sharing food, shelter and other basic needs.
ကျွန်တော်တို့ပြည်သူတွေကသူတို့နွေတွေ့တွေ့လက်ကမ်းကြိုဆိုပြီးတော့အစားအစာနေရာထိုင်ခင်းနဲ့တခြားအခြေခံလိုအပ်ချက်တွေကိုမျှဝေကူညီပေးခဲ့ကြပါလေ။အရင်ပြေအလုံးလောက်မရှိလူကြီးတွေတိတ်တဲလွန်းလာတဲ့ဒီမြေပေါ်မှာသူတို့တွေနေရာထိုင်ခင်းအဆင်မပြေတော့ဘူးသူတို့ကလည်းလက်ခံနားလည်ကြပါလေ
။ဒီဒုက္ခသည်တွေပေးခင်းလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့နေရာပြန်နိုင်ဖို့မှာအားလုံးကမျှဝေတာဝန်ယူဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်သမ္မတကပြောပါတယ်။ရိုဂျာဒုက္ခသည်အချက်တဲကိုင်ရယ်ဖြစ်ရှင်ရမှာနိုင်ငံတကာအတိုင်းဝိုင်းရဲ့ထောက်ပံ့ကူညီမှုတွေရအောင်ပုံရဟန်းမင်းကြီးအနေနဲ့သူ့ရဲ့ကြီးမြတ်တဲ့အချိန်အဝါနဲ့တိုက်တွန်းကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်သမ္မတဟာမစ်ကဒီနေ့သူ့ရဲ့မိကုံအတွင်းမှာပြောဆိုသွားပါတယ်။ပုံရဟန်းမင်းကြီးအနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ရိုဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အလေးပေးညီညွတ်ပြောဆိုသွားခဲ့တာမရှိပါဘူး။ဒီပေါ်မှာဝေဖန်ပြောဆိုတာတွေလည်းရှိခဲ့တာပါ။ဒါပေမဲ့အခုဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရိုဂျာဒုက္ခသည်အချက်တဲကိုမိမောင်းထိုးပြပြီးတော့အကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်တာတွေလည်းရှိနေတာပါ။ပုံရံမင်းကြီးဒါကာမျိုးကိုဆက်ရောက်လာတဲ့အချိန်လာရောက်ဖူးမြော်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားမိုဟာမက်အာရစ်ကအခုလိုပြောပါတယ်
။ကိုရီးယားမြန်မာကဘလို့ကျွန်တော်တာရာရိုဟင်ဂါဖိရဲနေရိုဟင်ဂါတ
ွေမြန်မာဆိုရအနေနဲ့ရိုဟင်ဂါမွတ်စလင်တွေကိုပြန်ခေါ်ဖို့တူတောင်းဆိုလိမ့်မယ်လို့ကျွန်တော်ညွှန်လဲပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဒီကိစ္စကိုတိုက်တွန်းပြောဆိုခဲ့တင်တာပါ။အခုဘင်္ဂလားဒေ့ရှ်နိုင်ငံမှာကျွန်တော်တို့စီကလူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့အခါသူ့အနေနဲ့မြန်မာဆိုရကိုရိုဟင်ဂျာတွေပြန်ခေါ်ဖို့နားချနိုင်လိမ့်မယ်လို့ထင်ပါတယ်
။ပုံရံမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရဖို့ကိုယ်တိုင်မတွားရောက်နိုင်ပေမဲ့မနေ့ကတောက်ကြနေမှာတော့ဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့ဒါကာမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။သူ့ရဲ့၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘင်္ဂလားဒေ့ရှ်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။